ပြီးခဲ့တဲ့လတော့ကတောင်ကိုရီးယားရုပ်သံနှင့်လုပ်ငန်းတချို့နဲ့ဘန်တွေရဲ့ကွန်ပျူတာတွေလုံးဝသုံးလို့မရအောင်ဖြစ်ခဲ့တဲ့အင်တာနက်ပေါ်ကစိုက်ဘာတိုက်ခိုက်မှုကိုမြောက်ကိုရီးယားစစ်ထောက်လမ်းရေးဌာနကလုပ်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားအစိုးရစုံစမ်းမှုတစ်ခုကပြောလိုက်ပါတယ်မြောက်ကိုရီးယားစစ်တပ်ရဲ့ထောက်လှမ်းရေးဘူရိုကနေပြီးတော့အရင်အခောက်တွေတုန်းကအင်တာနက်ကတဆင့်တိုက်ခိုက်ဖို့ကြိုးစားခဲ့ပုံနဲ့နောက်ဆုံးတိုက်ခိုက်မှုပုံစံဆင်တူတယ်လို့တောင်ကိုရီးယားအင်တာနက်နဲ့လုံခြုံရေးဌာန KISA ကပုတ်ထုနေတုန်းကပြောပါတယ်တိုက်ခိုက်မှုတွေကိုခြေရာကောက်လို့မရအောင်လို့အင်တာနက်ချိတ်ထားတဲ့ကွန်ပျူတာလိပ်စာ IP address တွေကိုနိုင်ငံပေါင်း40ကိုဖြန့်ပြီးတော့လက်လွှဲထားပေမဲ့တကယ်တိုက်ခိုက်မှုတွေကိုလုပ်ခဲ့တဲ့ကိုပိုင်သုံးကွန်ပျူတာ6လုံးဟာမြောက်ကိုရီးယားကဖြစ်တယ်ဆိုတာကိုလိုက်လံခြေရာခံနိုင်ခဲ့တယ်လို့စုံစမ်းသူတွေကပြောပါတယ်။အရင်တုန်းကအင်တာနက်ကနေတဆင့်တိုက်ခိုက်ဖို့ကြိုးစားမှုတွေတော့ကလည်းမြောက်ကိုရီးယားဟာမတူတဲ့နေရာ22ခုကိုလက်လွှဲသုံးခဲ့တယ်လို့ KISA ကပြောပါတယ်။နောက်ဆုံးစိုက်ဘာတိုက်ခိုက်မှုဟာအသေးအချာပြင်ဆင်ပြီးတော့မှတိုက်ခိုက်ခဲ့တာဖြစ်တယ်လို့ KISA ပြောခွင့်ရသူကဆိုပါတယ်။မတ်လ20ရက်နေ့တုန်းကစိုက်ဘာတိုက်ခိုက်မှုကြောင့်ကွန်ပျူတာနဲ့ဆာဗာပေါင်း 48,000 ကိုထိခိုက်ခဲ့ပြီးတော့တောင်ကိုရီးယားကထိတ်တန့်ရုပ်သံလွှင့်လုပ်ငန်းကြီး3ခုရဲ့လုပ်ငန်းလည်ပတ်မှုတွေရပ်ဆိုင်းသွားခဲ့တယ်လို့ဗန်တွေမှလည်းဗန်နာရေးဝန်ဆောင်မှုတွေရက်တော်တော်ကြာနှောင့်နှေးခဲ့ပါတယ်ရှင်။